ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှတင်သွင်းတဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုဖြစ်စဉ်ကိုအမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုရှေ့ဆက်ပြီးတော့ပံ့ပိုးပေးလို့ရမလဲဆိုတာတွေဆွေးနွေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တောမတ်စ်အိုဟေကန်တနာကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကတောက်ကြနေမှာတွေ့ဆုံခဲ့ပါတယ်ရိုဟင်ဂျာအရေးကိစ္စအပေါ်ဝင်အားနည်းတဲ့လူနည်းစုတွေကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ရှိထားတဲ့နှစ်ဖက်လုံးရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြရင်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ရုံးကအော်တိုဝါလာ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်မြန်မာနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးအမြဲတမ်းကိုယ်စားလှယ်ရုံးဖွင့်လှစ်နိုင်မယ်ဆိုရင်ဒါဟာမြန်မာအစိုးရကကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုပို့ပြီးတော့ကြဲကြဲပြန့်ပြန့်ဆက်ဆံဖို့အစဉ်အသင့်ဖြစ်တယ်ဆိုတာပြသတဲ့လက္ခဏာပါပဲလို့လည်းအမေရိကန်ကရှုမြင်ကြောင်းတမ်မတ်ကြီးပါဝါကအလေးထားပြောခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်